Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်မြန်မာတက္ကသိုလ်1388ခုတကူးလပြည့်ကျော်9ရက်မဟာအတာတကြံအတက်နေ2018ခုနှစ်ဧပြီလ16ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုက်နိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ချက်တင်မင်္ဂလာနဲ့ပြည့်စုံတဲ့နှစ်ကူအခါသမယဖြစ်ကြပါစေရှင်ကျွန်မသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံကဒီကနေ့ဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့တာမှာမအောင်မမြင်ဖြစ်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဆန်းသက်ပြစ်လွတ်တဲ့နေ့မှာပဲအမေရိကန်ဒုတိယသမ္မတမိုက်ပန်စ်တောင်ကိုရီးယားနိုင်ငံကိုမိသားစုနဲ့အတူဒီကနေ့ရောက်ပါတယ်။တူရကီနိုင်ငံမှာတော့လက်ရှိလွတ်တော်စနစ်ကနေသမ္မတကိုအာဏာပိုပေးထားတဲ့လူမှုဆန္ဒခံယူပွဲကျင်းပနေပါတယ်။မြန်မာနိုင်ငံမှာတော့ Cyclone Maratha ရခိုင်ကမ်းရိုးတန်းကိုဒီကနေ့ညဝင်တိုက်နိုင်တယ်လို့အနီရောင်အဆင့်သတိပေးထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းနားဆင်ရမယ့်သတင်းတွေမှာတော့အနီရောင်အဆင့်ကိုသတ်မှတ်ထားတဲ့ Cyclone Maratha ဟာ12နာရီတွင်းမှာရခိုင်ပြည်နယ်တန်လွဲဘက်ကိုဖြတ်ကျော်ဝင်ရောက်နိုင်တယ်ဆိုပြီးတော့မြန်မာနိုင်ငံမိုးစလကအရေးပေါ်မုန်တိုင်းသတိပေးချက်ထုတ်ပြန်ပါတယ်။ဒီ Cyclone တိုက်ခိုက်လာရင်အရေးပေါ်အကူအညီကယ်ဆယ်ပေးဖို့ဒီကနေ့ဒုသမ္မတနဲ့ကာကွယ်ရေးဝန်ကြီးနဲ့ပြည်ထောင်စုဝန်ကြီးတွေအရေးပေါ်အစည်းအဝေးနေပြည်တော်မှာကျင်းပပါတယ်
။တွေ့ကြောင်ကြလည်းမရှိပါနဲ့ကျွန်တော်တို့လုပ်ထားပါတယ်။ပြည်ရင်းစကားတွေကိုသေချာနားထောင်ပြီးတော့လိုက်ပါဆောင်ရွက်လို့ရှိရင်အန်ဒီရေးကျင်းပလိမ့်မယ်။ကျွန်တော်တို့ဒါကိုစူအဖွဲ့တစ်ဖွဲ့လုံးဝနေပြီးတော့ဒီကိစ္စကိုဆက်နိုင်ဆုံးဆောင်ရွက်ထားပါတယ်လို့ပြည်သူတွေကိုပြောချင်ပါတယ်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒီကနေ့တကြံအတက်နှစ်ရေသပင်ပွဲတော်ရဲ့နောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကဒီကနေ့တနင်္ဂနွေနေ့စိတ်ကမ်းမြို့စင်ပိုကနေဒုံးကျည်ဆန်းသက်ပြစ်လွတ်မှုမအောင်မမြင်ဖြစ်ခဲ့ပါတယ်။တောင်ကိုရီးယားပူးရဲစေဦးစီးချုပ်များအဖွဲ့ကတော့ဒုံးကျည်ဆန်းသက်ပြစ်လွတ်မှုဆိုင်ရာအသေးစိတ်အချက်အလက်တွေထုတ်ဖော်မပြောသလိုဘလို့ဒုံးကျည်အမျိုးအစားမျိုးဆန်းသက်ခဲ့တယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အစိုးရရဲ့စစ်အင်အားပြတဲ့ပွဲလိုကဘာတလွအစိုးရတွေကရှုမြင်ကြတဲ့မြို့တော်ပြုံရန်ကကြီးကျယ်လာတဲ့စည်ရေးပြအခမ်းအနားတွေအပြီးနောက်တနေ့မှာဒုံးကျည်ဆန်းသက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဆန်းသက်မှုကိုအမေရိကန်သမ္မတနဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအဖွဲ့တို့ကသိရှိထားပြီးဖြစ်တဲ့အကြောင်းနဲ့သမ္မတဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်ဒစ်ကအချင်းချုပ်ကြေညာချက်ထုတ်ပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်ဆန်းသက်ပြီးမကြခင်မှာပဲအမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကုကဲရီဌာနကထုတ်တဲ့ကြေညာချက်မှာတော့ဒုံးကျည်ကပြစ်ပီးပြီးချင်းမှာပဲပောက်ကွဲသွားတာဖြစ်ပြီးဒုံးကျည်အမျိုးအစားကိုဆန့်စစ်နေတယ်လို့ဖော်ပြပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်ဆန့်တက်လိုက်တဲ့နေ့မှာပဲအမေရိကန်ဒုတိယသမ္မတမိုက်ပန်စ်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိပါတယ်။မိသားစုနဲ့အတူသွားရောက်တဲ့အာရှဒေသဆေးရကြခီးစဉ်အတွင်းဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုဆက်ရောက်ခဲ့တာမှာတောင်ကိုရီးယားစစ်ပွဲအတွင်းတည်ဆုံခဲ့သူတွေအတွက်အောက်မေ့ဂုဏ်ပြုထားတဲ့အမျိုးသားတင်ချိုင်းကိုတွားရောက်ပြီးတော့ပန်းကွေချခဲ့ပါတယ်။ဒုတိယသမ္မတမိုက်ပန်စ်ရဲ့ပထမဆုံးအာရှပစိဖိတ်ခီးစဉ်အတွင်းမှာတော့တောင်ကိုရီးယား၊ဂျပန်၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံခီးစဉ်မှာဆယ်ရက်ကြာမြင့်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်စတဲ့စီးရေးဆောင်ရွက်ချက်တွေအပါအဝင်လုံခြုံရေး၊ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။
တူရကီနိုင်ငံမှာလက်ရှိပါလီမန်စနစ်ကနေသမ္မတကိုပို့ပြီးလုပ်ပိုင်ခွင့်အပြည့်အုပ်ချုပ်ရေးအာဏာအနှင်းမဲ့စနစ်စီကူးပြောင်းရေးလူမှုဆန္ဒခံယူပွဲကျင်းပနေပြီးတူရကီနိုင်ငံသားတွေမဲပေးနေကြပါတယ်။လူမှုဆန္ဒခံယူပွဲကိုတူရကီနိုင်ငံတမိုင်း84နှစ်အတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်သတ်မှတ်ပြောဆိုနေပါတယ်။ပြောင်းလဲရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားတူရကီနိုင်ငံရဲ့အနာဂတ်ဟာအန္တရာယ်ကျရောက်နိုင်တယ်ဆိုပြီးအငြင်းပွားတာတွေလည်းရှိနေပါတယ်။အစ္စတန်ဘူးမြို့အနီးကကာရီကိုခရိုင်အတွင်းမဲယုံတွေစားဖွင့်ပြီးလိုက်ပြီးဆိုတာနဲ့လူတွေကြိတ်ကြိတ်တို့မဲပေးကြကြပါတယ်။သမရကိုလုတ်ပိုင်ခွင့်အာဏာအပြည့်အဝအနှင်းရေးအတွက်သမရရီဆက်တယစ်အာဒဝန်ကဥဆောင်စည်းရုံးခဲ့ပြီးကာရီကိုခရိုင်ကတော့သမရကိုအမြဲစန့်ကျင်ကန့်ကွက်တဲ့ဒေသဖြစ်ပါတယ်။တိုင်းပြည်ကိုလူတဦးတည်းရဲ့လက်ထဲဝါကွက်အပ်လိုက်တာမျိုးအဖြစ်မခံနိုင်ဘူးဆိုပြီးဒေသခံမဲပေးသူတွေကပြောဆိုကန့်ကွက်ကြပါတယ်။လက်ရှိပါလီမန်စနစ်မှာအလုံးမဖြစ်တာတွေရှိရယ်ဆိုရင်တောင်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးတရားစီရှိနေတဲ့အတွက်ဒီအတိုင်းဆက်ပြီးရှိနေခြင်းနဲ့လူတွေကန့်ကွက်မဲပေးသူတူကပြောပါတယ်လူမှုဆန္ဒခံယူပွဲမှာမဲပေးသူ55တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတင်းငွေနေ့ညနေပိုင်းလောက်မှာမဲရလတ်ကိုကျင်းနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်
ဆီးရီးယားနိုင်ငံမြောက်ပိုင်းကစစ်ဘေးသင့်နေတဲ့မျိုးနှမျိုးကနေဘေးလွတ်ရာပို့ဆောင်ပေးဖို့ကဲထုတ်လာတဲ့လူတွေရဲ့ရင်တန်းမနေ့စနေနေ့ကကာဗွန်ခွဲတိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်ခံရမှုကြောင့်အများအပြားသေဆုံးဒဏ်ရာရပါတယ်အလက်ပေါ်မျိုးအနီကအပြက်စီးတွေကြားကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးလှုပ်သားတွေညာရင်းချင်းရှာဖွေနေကြပါတယ်အနည်းဆုံး112ဦးသေဆုံးပြီးသေဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့ဗီတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်အခုတိုက်ခိုက်ခံရသူတွေကတော့အစ္စလာမ်ရဲ့အစွန်းရောက်တဲ့လမ်းနဲ့ကြီးဝိုင်းရံပိတ်ဆို့ခံထားတဲ့ရှီယာရွာနှစ်ရွာကဒေသခံတွေဖြစ်ပုံရှာပါတယ်ဘသူလက်ချက်ဆိုတာကိုတော့မသိရသေးပါဘူးဒီဒေသတဝိုက်ကတော့ဆီးရီးယားနိုင်ငံတွင်အယ်ခိုက်ဒါအခြေအဆက်တွေအပါအဝင်ဆွန်နီဂျီဟတ်အစွန်းရောက်အဖွဲ့တွေလှုပ်ရှားရာဒေသဖြစ်ပြီးရှီယာမွတ်စလင်တွေကိုဖောက်ပြန်ရေးသမားတွေလို့သတ်မှတ်ပြီးတိုက်ခိုက်နေတာဖြစ်ပါတယ
်။အမေရိကန်အမျိုးသားလူညွန့်ရေးအကြံပေးမက်မာစတာဟာတနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုရောက်ရှိသွားပြီးအာဖဂန်ခေါင်းဆောင်တွေနဲ့လူညွန့်ရေးကိစ္စဆွေးနွေးမှာဖြစ်တယ်လို့အမေရိကန်တပ်တွေရဲ့မြေပြင်အခြေအနေကိုလည်းအကဲဖြတ်ဖို့ရှိပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိပြီးတာလီဘန်တပ်ဗုံတွေကိုနှိမ်နှင်းရေးရှေးမတိုးတာနောက်မဆုတ်တာဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်ထောင်ကနန်းအနည်းငယ်ထပ်ပြီးစေလွတ်ပေးရေးအမေရိကန်တပ်မှုတွေကတောင်းဆိုနေပါတယ်ဒီတောင်းဆိုချက်ထွက်ပေါ်လာပြီးနောက်အမေရိကန်အမျိုးသားလူညွန့်ရေးအကြံပေးမက်မာစတာအခုလိုအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်မက်မာစတာကိုအာဖဂန်သမရAsrak Ghani ရဲ့ယုံကလက်ခံကြိုဆိုခဲ့ပြီးအမေရိကန်ပြည်ထောင်စုကဆက်လက်ကူညီထောက်ပံ့မှုတွေအတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ
်။ UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဘင်္ဂလားပင်လယ်ကိုအတွင်းဖြစ်နေတဲ့ Cyclone မုန်တိုင်း Maratha ကရခိုင်ပြည်နယ်တန်တွဲမြို့အနီးကဖြတ်ကျော်ဝင်ရောက်မယ်လို့ခန့်မှန်းထားပြီးအနီးရောင်အဆင့်သတ်မှတ်ထားတဲ့အကြောင်းမြန်မာနိုင်ငံမိုးရွာလေဝသနဲ့ဇလဗေဒဥစည်းဌာနကထုတ်ပြန်ထားပါတယ်။မာရတာဆိုက်ကလုန်းကုန်တိုင်းကမြန်မာစံတော်ချိန်ည12နာရီအတွင်းရခိုင်ကမ်းရိုးတန်းဒေသတန်တွဲမြို့အနီးကနေဖြတ်ကျော်ဝင်ရောက်နိုင်ပြီးအမြင့်ဆုံးလေတိုက်နှုန်းကတနာရီကိုမိုင်50ကနေမိုင်60အထိတိုက်ခတ်နိုင်တယ်လို့မိုးဇလကထုတ်ပြန်ပါတယ်။ဆိုက်ကလုန်းကုန်တိုင်းဖြတ်ကျော်တဲ့အချိန်မှာမုန်တိုင်းကြီးတွေကရခိုင်ကမ်းရိုးတန်းဒေသကြောက်ဖြူတန်တွဲနဲ့ကွာမြို့တို့မှာကမ်းခြေဒေသဒီ4ပေကနေ6ပေအထိတက်နိုင်ပြီးအရာဝတီတိုင်းဒေသကြီးကမ်းခြေတွေမှာတော့ဒီ2ပေကနေ4ပေအထိမြင့်တက်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အခွန်ပေးဆောင်မှုမှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ကြေညာဖို့ညှင်းဆိုနေတာကြောင့်ဒါကမကျေနပ်ကြတဲ့ဆန္ဒထုတ်ဖော်သူတွေအခွန်လူထုချီတက်ပွဲလို့အမည်ပေးထားတဲ့ဆန္ဒပြပွဲတွေကိုစနေနေ့ကအမေရိကန်ပြည်ထောင်စုတဝမ်းမှာကျင်းပခဲ့ပါတယ်။ဒီလိုအခွန်ပေးဆောင်မှုစီရင်ကိုတရားဝင်မထုတ်ပြန်တာဟာသမရအနေနဲ့တစုံတစ်ခုကိုဖုံးကွယ်ထားခြင်းတဲ့သဘောဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဘတ်ကလီမြို့မှာသမရထရမ့်ကိုစန့်ကျင်သူတွေနဲ့ထောက်ခံသူတွေအဖွဲ့အစည်းခိုက်ရန်ဖြစ်ပွားပြီးပလင်းတွေတံပူးတွေနဲ့အပြန်အလှန်ပစ်ပေါက်ခဲ့ကြတယ်လို့ထိုးကြိတ်ခဲ့ကြပါတယ်။တချို့နေရာတွေမှာဆိုရင်လုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်ပြီးလုံခြုံရေးအဖွဲ့ကမျက်ရည်ယူပုံတုံးလူစုခွဲခဲ့ရပါတယ်။နယူးယောက်လော့စ်အန်ဂျလိစ်ဝါရှင်တန်ဒီစီရှီကာဂိုဖီလာဒေးဗီးယားမြို့ကြီးတွေအပါအဝင်မြို့ပေါင်း100ကျော်မှာဆန္ဒပြပွဲတွေကျင်းပခဲ့တာပါဆန္ဒပြသူတို့ကကြက်ပုံစံလေထိုးရုပ်အကြီးကြီးကိုတဲဆောင်လာပြီးသမရဟာသူ့ရဲ့အခွန်မှတ်တမ်းကိုလူသိရှင်ကြားမထုတ်ပြန်ရဲလောက်အောင်ကြောင်းရွနေတယ်ဆိုပြီးတင်ဂီတပြုတ်ထုတ်ဖော်ပြောဆိုခဲ့ကြပါတယ
်ကဘာတလောကခရိယန်ဘာသာဝင်တွေဒီကနေ့တနင်္ဂနွေနေ့မှာအစ္စတာပွဲတော်တွေကိုကျင်းပကြပါတယ်ယေရှုခရစ်တော်သေဆုံးရာကနေပြန်လည်ရှင်ပြန်ထမြောက်ရာနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေသက်ဝင်ယုံကြည်ကြတဲ့အီစတာနေ့ကတော့ခရစ်ယာန်ပြည်ကရင်ရဲ့အကြီးအကျယ်ဆုံးနေ့တူးနေ့မြတ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပိုဟန်မင်းကြီးဖရန်စစ်သတင်း300ဗာတီကန်နန်းတော်ကအီစတာပွဲတော်မှာတော့တက်ရောက်သူအများအပြားရှိခဲ့ပြီးလုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။ခရစ်တော်ရှင်ပြန်ထမြောက်ရာနေ့အီစတာအကြိုမနေ့စနေနေ့ကတော့ပိုဟန်မင်းကြီးဖရန်စစ်ကရွှေပြောင်းအခြေချသူတွေစင်းရဲသားတွေနဲ့ဖေကျင်ခံထားရသူတွေအပေါ်ပြုမှုဆက်ဆံပုံတွေကိုရှုတ်ချခဲ့ပါတယ်။နေ့စဉ်နဲ့အမျှတရားမမျှတမှုတွေအဂတိလိုက်စားမှုတွေကြောင့်ဒီလူတွေရဲ့လူကုန်တိတ်ခါကိုကားစင်တင်ပြီးအဆုံးစီရင်ခံရတယ်လို့လဲပိုဟန်မင်းကြီးကဟောကြားပါတယ်။အီဂျစ်နိုင်ငံမှာတော့ Coptic ခရစ်ယာန်ဘုရားကျောင်းတွေဘုံခွဲတိုက်ခိုက်ခံရပြီး ဒီကနေ့တနင်္ဂနွေနေ့စိတ်ကမ်းမြို့စင်ပေါ်ကနေဒုံးကျည်စံဒီကနေ့ချီတေးဆုံးတရားကျော်တန်ရရခဲ့ပြီးနောက်မှာတော့ဒီကနေ့ကျရောက်တဲ့ခရီးယန်ကြီးရဲ့အစ္စတာပွဲတော်ကာလအတွင်းလုံခြုံရေးကိုအထူးတွန်းမြှင့်ထားပါတယ်။
1800ခုနှစ်လွန်အတွင်းမွေးဖွားပြီးအသက်ရှင်လျက်နောက်ဆုံးလူသားလို့ယုံကြည်ထားကြတဲ့အသက်တရား18ခုနှစ်အရွယ် ကမ္ဘာ အသက်အကြီးဆုံးအဖွားကို Emma Murano ဟာ စနေနေ့က အီတလီနိုင်ငံမြောက်ပိုင်းနေအိမ်မှာ ကွယ်လွန်သွားပြီဖြစ်ကြောင်း သူမရဲ့ဆရာဝန်ကပြောပါတယ်။ အီတလီနိုင်ငံ Maggie O'Ray ရေကန်ကြီးရှိတဲ့ Barbania မြို့နေအိမ်က ပလက်ကလေးထိုင်မှာ ထိုင်ရင်း အသက်ရှူရသွားခဲ့တဲ့အကြောင်း သူမကိုစောင့်ရှောက်သူတွေက အကြောင်းကြားခဲ့တယ်လို့ Dr. Carlo Baba က EB သတင်းဌာနကိုပြောပါတယ်။ အဖွားအို Emma ကွယ်လွန်သွားတဲ့အတွက်လူတွေရဲ့တက်တန်းကြီးမှုကိုသူသေသနာပြုနေတဲ့အဖွဲ့တွေရဲ့မှတ်တမ်းအရ ဂျမေကာ နိုင်ငံ ကရေဘီယန် ကျွန်းမှာ 1900 ပြည့်နှစ် မတ်လ 10ရက်နေ့က မွေးဖွားခဲ့သူ Violet Brown ဆိုတဲ့ အဖွားအိုကို အခုအသက်ကြီးဆုံး စီးရင် အဖြစ် သတ်မှတ်ထားပါတယ်။
တရင်းလင်ကာ နိုင်ငံမှာတော့ အီယာမ အမှိုက်ပုံကြီးပြိုကျတာကြောင့် လူ 23 ယောက်သေဆုံးခဲ့ပြီးပြိုကျခဲ့တဲ့ အမှိုက်ပုံကြီးအောက်ခြေမှာ ပိတ်မိနေသူတွေရှိလို့ရှိညာ အရေးပေါ်ကယ်ဆယ်ဆောင်တာတွေဒီကနေ့ရှာဖွေနေကြပါတယ်။ မြို့တော်ကိုလံဘိုက မီတာ 90 ပေ 300 ကျော်ရှိတဲ့ အမှိုက်ပုံကြီးပြီးခဲ့တဲ့ တောက်ကြန်နေကစလို့ပြိုကျခဲ့တာဖြစ်ပါတယ်။
Direct from Washington, the voice of America, the away. The new Indian မြန်မာနိုင်ငံကိုဝင်ရောက်တိုက်ခတ်လာနိုင်ရေးရှိတဲ့စိုက်ကလုန်းမုန်တိုင်းနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးခြင်းပါတယ်။ဘင်္ဂလားပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့စိုက်ကလုန်းမုန်တိုင်းမာဂတာဟာဆန္ဒနာရီအတွင်းမှာရခိုင်ပြည်နယ်တန်တွဲမြို့အနီးကိုဖြတ်ကျော်ဝင်ရောက်နိုင်နေဆိုပြီးမြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကနေမုန င်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာရတာဟာအရှေ့မြောက်ဘက်ကိုရွေ့ရှားနေခဲ့ပြီးမြန်မာနိုင်ငံပသိမ်မြို့ရဲ့အနောက်အနောက်မြောက်ဘက်၁၅မိုင်ခန့်၊ဂွါမြို့ရဲ့အနောက်အနောက်တောင်ဘက်၉၅မိုင်ခန့်၊တန်တွဲမြို့ရဲ့အနောက်တောင်ဘက်၁၅မိုင်ခန့်၊ကျောက်ဖြူမြို့ရဲ့တောင်အနောက်တောင်ဘက်135မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတာကြောင့်မှုန်တိုင်းကြိုတင်သတိပေးချက်ကိုအနီရောင်အဆင့်တိုးမြင့်သတ်မှတ်လိုက်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပြပါတယ
်။အနီရောင်အဆင့်ဆိုတာဖြန့်ချက်မှုအဆင့်မနိုင်ဘူးလား။အနီရောင်အဆင့်အနည်းငယ်ပုံပြရမယ်ဆိုတဲ့ဒီအဆိုပြုတော့နော်။ဒုတိယကျွန်တော်တို့ဒီစက်ကလုံးမိုးနိုင်မရတာဒီဒီကနေ့ကလည်းဒီကနေ့နောက်ကနေ့ပြန်တော့ဆက်နေတဲ့ကြံလို့ကျွန်တော်တို့နေအောင်ဆက်အချင်းလို့ထောက်ရမိပါတယ
်။အနီရောင်အဆင့်ဆိုတာဟာ12နာရီအတွင်းကျန်းရိုးတန်းကိုဝင်ရောက်နိုင်တယ်ဆိုတော့မှုန်တိုင်းကြိုတင်သတိပေးချက်တင်ကြတာဖြစ်ပါတယ်။ဒီထဲမှာရခိုင်ပြည်နယ်တဲကတန်တွဲမြို့ကတော့မှုန်တိုင်းတံကိုပြင်းထန်စွာခံရနိုင်တယ်လို့မြို့ဝကျွန်းပေါ်ဒေသတွေကလည်းစိုးရိမ်ရတယ်ဆိုပြီးသတိပေးခဲ့ပါတယ်။တနာယီကိုမိုင်90ကနေမိုင်100လောက်ထိမှုန်တိုင်းအချိန်ကတိုက်ခတ်နိုင်တယ်လို့လည်းပြောထားပါတယ်
။နိုင်ငံကမ်းခြေတဲ့တန်တွဲမြို့အနီးကနေပြီးတော့မှဆက်ကြောဝင်ရောက်မယ်လို့ခံစားရတယ်။ပိုချက်လေးကြီးကတော့ကျွန်တော်တို့ကုလချောင်းအကူပါတင်လာရှိပါတယ်။မြေဆုံးနေတိုင်းလို့အနီးကတော့တနာယီကို90တောင်တန်နေတဲ့အနီးသားရှိပါတယ်။ဝမ်းကူးဖြစ်နိုင်တဲ့သူ့ရဲ့အချင်းကကျွန်တော်တို့အနည်းဆုံးက90နေပြီးတော့အစုကြီးမားတဲ့မုန်တိုင်းတွေပြန်ရတယ်လို့နေရာတော့ရှိလို့ရှိတယ်ပေါ့နော်
။ဆိုက်ကလုန်းမုန်တိုင်းအချိန်ကြောင့်လေပြင်းတိုက်ခတ်တာမိုးကြီးတာရုတ်တရက်ရေကြီးတာတွေရေပြိုတာတွေဖြစ်ပေါ်နိုင်တာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့ရေပြိုမှုအန္တရာယ်ကိုကြောက်ရွံ့နိုင်တယ်လို့မြမကံယုံတဲ့တခြားမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့လည်းရေကြီးမှုတွေရေရှမ်းမှုတွေဖြစ်ပေါ်နိုင်တာကြောင့်သတိပြုနေထိုင်ကြဖို့အတွက်လည်းမြမနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနကအကြံပြုချက်တွေထုတ်ပြန်ထားပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲဒီလိုတိုက်ခတ်လာနိုင်ရရှိတဲ့ cyclone မုန်တိုင်းနဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်နေတဲ့သတင်းတွေကိုပြောပြပေးခြင်းပါတယ်အနီအောင်ဆင့်သတ်မှတ်လိုက်ပြီးဖြစ်တဲ့ cyclone မုန်တိုင်းတိုက်ခတ်နေတဲ့အခြေပါပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းသတိပေးချက်ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆွင့်ထားကြဖို့နဲ့မုန်တိုင်းပေးချောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်တဲ့နေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကတတိပေးနှိုးဆော်လိုက်ပါတယ်။မုန်တိုင်းပေးအန္တရာယ်ကြိုတင်ပြင်ဆင်နိုင်ရေးဒုသမ္မတဦးဟင်နရီဘန်တီယူကိုယ်တိုင်ဦးဆောင်ပြီးတော့ပြည်ထောင်ရေးကာကွယ်ရေးနဲ့ပြည်ချာရေးဝန်ကြီးပါဝင်ဝန်ကြီးတွေဒီကနေ့နေပြီးတော့မှအ ဒီကနေ့တင်းကနေနေစိတ်ကမ်းမြို့စင်ပေါ်ကနေဒုံးကျည်စနေကိုညနေပိုင်းမှာလက်ရှိပါလီမန်စနစ်ကနေတမရဂူပို့ပြီးလုပ်ပိုင်ခွင့်အပြည့်စိုက်ကလုံးမုံတိုင်းမာရတာဟာပူကျဲလူငယ်များရေးပေါ်စည်းဝေးခဲ့ကြပါတယ်မုံတိုင်းတင်ပြည်သူတွေမုံတိုင်းဘေးအရေးပေါ်ရှောင်းနိုင်မှုရာယီကယ်ဆယ်ရေးစခန်းတွေနဲ့စားနပ်ရိက္ခာစေဝါတွေကိုလည်းအရေးပေါ်ပြင်ဆင်ထားတယ်လို့လူကယ်ပြန်ဝန်ကြီးကပြောပါ ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုဝင်ရောက်တိုက်ခတ်လာနိုင်တဲ့အတွက်ဒီကနေ့နေ့လယ်ပိုင်းမှာတော့နေပြည်တော်မှာမုံတိုင်းအရေးပေါ်အစီအွေခေါ်ပြီးတော့မုံတိုင်းဘေးကြိုတင်ပြင်ဆင်မှုတွေအရေးပေါ်စီစဉ်နေကြပါတယ်။နိုင်ငံတော်အဆင့်ဒုသမ္မတဦးဟင်နရီပန်ခရီးကိုယ်တိုင်ဦးဆောင်ပြီးပြည်ထောင်စုကာကွယ်ရေးနဲ့ပြန်ကြားရေးဝန်ကြီးပါဝင်
Widi Dr. Wimya Iga VOA ko akhu lo byaw ba de.
Ku ya ni ban di dutiya tamara hne ta yauk de. Chan ne pi dai yi wunyi tet de, ka wei yi wunyi tet de, na bu lo ne sa yi ya wunyi tet de, le se wunyi tet de, pu saw set de yi wunyi tet de, na bu lo chan cha yi wunyi tet de, chan naw ye bo no. Sai ga, na bu chan ne da mi ngan yong wa dutiya wunyi tet de, chan ne ni ya ya le, a myan a twon yi tet da bo, chan ne win chan la ya le. Di moun nai ne patet pi lo, okay, win la yin, chan lo bu lo saw ye de me so la ha ri bo no. Mo yu da ne patet de chan na le, tu a ni jin ja de, di moun nai ha myan nai ngan win mu shi ba de. ဒီနေ့ညနေ6နာရီညနေ7နာရီကြားထဲမှာဝင်မယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအချို့ဒေသတွေပေါ့ဝင်မယ်နေရာတွေကလည်းအဲ့ဒီရခိုင်ဘက်ကနေဝင်မယ်ပေါ့နော်ဒီလိုကြောက်ဖြူလို့ဒါဒီဘက်ကဝင်မယ်ကိစ္စတွေရှိတော့အဲ့ဒီဟာတွေလည်းကျွန်တော်ကြီးများထားပြီးသားတနေငံလုံးကိုလည်းရခိုင်ဒေသမှာအဓိကကျွန်တော်ကဘာလုပ်လဲဆိုတော့ဟိုပြည်သူတွေကို ငယ်ငယ်များဆိုငယ်ငယ်များဝတ်မ်းကြီးခိုင်းမှာပြန်ကောင်းတာကတော့ကွင်းကြီးမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့ကအမြင့်တွေကိုရွှေ့လို့ရတဲ့နေရာတွေရှိတယ်။အဲ့တော့ရွှေ့လို့နေရတဲ့နေရာတွေရွှေ့ပြောင်းဖို့အတွက်ကိုဒီနေ့ညနေ6နာရီနောက်ဆုံးထားပြီးတော့ဒီလိုမျိုးနေရရနေချုပ်အနေရှိတဲ့နေရာတွေဆိုလို့ရှိရင်ကျွန်တော်တို့ရွှေ့ပြောင်းမယ်ပေါ့နော်။ဒါကြီးကျွန်တော်တို့ဆောင်ရွက်တာရှိပါတယ
ไซโคลมงไนได้ขั้นนี้แหละเฉยปิดดูเรื่องนี้เนี่ยเยอะพอมงไนตรีเบจะปัญญาเบนโนโซจัดดีกูซึ่งสามารถเปลี่ยนสังจีน่าส่วนท่าจาวเนี่ยมงไนเป็นชาวมุสลิมท่าเรียกเกจเยสขั้นนี้เบลอยานี่อะไรกูชัดเจนอันยังรูปยาวช่วยจับกูเลยลูกเกจเป็นวันจีกับปิดดูเรื่องนี้เป็นโนโซวาเลยดีกว่าหรอไอ้บ่มงไนมันยาวไหนเนี่ยดีตาเนาะนายนี่ไปจะปิดดู ยี่ห้อไหนเนี่ยดีตาไอ้มาชี้เลยดูดีฮะจันทร์รู้ว่าในวิโอจุดเดียวพี่น้าพี่เลยได้หมอนะจันทร์รู้ที่มาจันทร์ชอบยานี่เลยได้ดูที่มาอารมณ์ผู้บ่าวสาวเป็นยังไงได้ได้กว่าท้องยาผู้บ่าวนะดูดีฮะรอชอบยานี่เป็นยังไงมามานานห้องมูมามันจีบูเนาะเกย์เสร็จเดี๋ยวจะต่อตัวเลยจันทร์รู้ว่าเส้นจะใช้เป็นช่วยดีวิดีโอไหนเป็นยังไงเสร็จเลยหายจันทร์รู้ท่านเดี๋ยวเราจะโน้ตยี่สิบสามเดชทับยอดเอ็นดีลาโตยี่นี่เลยยังใครชอบลงจันทร์รู้เ တို့ဒါပါဆောင်ရဲ့လို့ရှိရင်အနေနဲ့ကင်းမှာပြီးကြတယ်ဒီသူကကျွန်တော်နဲ့တူပါဝင်ဆောင်ရလိုက်ရုံပဲအဲ့လိုပဲကျွန်တော်မှာကျင်ပါတယ
်မုံတိုင်းလမ်းကြောင်းကြောက်ရောက်နိုင်တဲ့ဒေသတွေကပြည်သူတွေအတွက်မုံတိုင်းပေးအရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေစားနပ်ရိက္ခာစေဝါကြိုတင်ပြင်ဆင်ထားရှိမှုတွေနဲ့မုံတိုင်းသတိပေးအရေးပေါ်ကြေညာချက်တွေအချိန်နဲ့တပြေးညီစဉ်ဆက်မပြတ်ထုတ်ပြန်နိုင်ရေးစီစဉ်ထားတာတွေကိုလည်းအမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီရဲ့ဒုက္ခရလည်းဖြစ်တဲ့လူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြပါဗျာ
စီမံခန့်ခွဲကော်မတီဥက္ကဋ္ဌဆိုတော့ကျွန်တော်အနေနဲ့အားလုံးချုပ်ပြီးတော့စီမံနိုင်ပြီးစီမံခန့်ခွဲတာကြီးကျွန်တော်လုပ်ထားပြီလုပ်ထားပြီးတော့ကျွန်တော်တို့မှာပြေပြေနဲ့ပတ်သက်ပြီးလို့ရှိရင်အဲ့ဒီဒါတွေမှာပစ္စည်းတွေလိုရင်ဖြတ်ပြထားတယ်လိုအပ်တဲ့ပစ္စည်းတွေပေါ်ကယ်ဆယ်ရေးပစ္စည်းတွေပေါ်ကျွန်တော်တို့ကအကုန်ဖြတ်ပြထားတယ်တချို့နေရာတွေမှာအရှင်နဲ့ပုံထားတယ်ဒါမျိုးတွေပေါ်ကျွန်တော်တို့ဆောင်ရွက်ကြတယ်လုပ်ပါတယ်အဲ့ဒီမှာမှတစ်ခါဖြတ်ပြီးတော့ကျွန်တော်တို့ရခိုင်ရဲ့ရက်ရက်အဲ့ဒီတွေဆက်သွယ်ပြီးတော့တချို့နေရာလေးတွေမှာကျွန်တော်စိတ်ကူရဲ့ချွတ်နေရာလေးတွေပေါ့နော်ဒါဆိုရင်ဟိုကြောက်ရှိမှုတွေနေရာအဆင်ပြေလားဘာလားဒါကြီးဟိုကော်မတီနေနဲ့ညှိနှိုင်းတာပေါ့နော်တိုက်ကြီးသားကြီးတွေမှာဒါကြီးကျွန်တော်လက်တွေ့လုပ်ဆောင်ရပါတယ
်မုံတိုင်းပေးတဲ့တင့်နိုင်တဲ့ဒေသတွေကပြည်သူတွေအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအရေးပေါ်အခြေအနေစီမံခန့်ခွဲမှုဗဟိုဌာနက24နာရီဖွင့်လှစ်ထားတဲ့အရေးပေါ် call center ဖုန်းတွေဖြစ်တဲ့3964634666နဲ့3964434999တို့ကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြည်သူကိုနှိုးဆော်ပါတယ်ရှင်
ตอนนี้เนี่ยจริงดีกันนี่จะเอาเด็ดแต่จะแต่เนี่ยน่าสงสารเช่นนี้กูฟิวเอไว้หนอตาดีเนี่ยสุดท้ายมีเนี่ยทาร่ากูเลยเต็มใจไปจมาร์เลยมหาดเจ้าน่าสงสารดีกันนี่มาโรมวยว่าตัวนี้เลยจ้ากันไปยังงูมีกันเนี่ยจะชูมาลูรียิ่งจ้าจะเกิดจ้าไปเมื่อเรื่องมีกันเล่าสุดเจ้ามาเลยตอนนี้สิ่งก็เกิดไปทำให้ไม่รู้น่าท้องสักคนนะคนนี้ดีกันนี่
ดีเนี่ยแต่เจ้ามาโรอันนี้ส่งลูกสาวเลี้ยงตัวส่งเก็บไปยานเนี่ยชีที่ใครจะยาบาร์เลยที่เจ้าพี่ส่งกูยังไม่ยอมเปลี่ยนไปว่าเช่นผู้บริแต่เจ้าด้วยมูนัยวินัยเนี่ยลูกที่พี่ได้ได้แต่เจ้าแต่นี่ที่นี่มาโรยังกูมีหมาหมูตัวอยู่ตรงเก็บไปยังกูมีรถขับมามันได้ส่วนอีสโอจียันน่าละยาเดือดที่นี่ยังกูแต่เจ้าเช่นนี้กูเล็บไปที่ชูเกเรฟิวเอเดนเราโก้เท่าองค์ข้างอ่ะเปลี่ยวว่าเลยยังกูมีหมาโรกูมันก็เจ้าหนี้วิวสาว ဒီကနေ့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော် ပေးပင်ခဲ့တဲ့အပေါ်လူငယ်တွေကြားဝေဖန်မှုတွေရှိပေမဲ့မူကင်းပိုင်းဆိုင်ရာရော်နေခဲ့တဲ့အပေါ်မှာတော့အကောင်းမြင်တာတွေလည်းရှိတယ်လို့ကိုထက်အောင်ခန့်ကသုံးသပ်ပါတယ်။ကျွန်တော်မြို့မှာဒါပြီးခဲ့တဲ့နှစ်ကတော့မနက်နေပါတယ်လို့ပြောလို့ရပါမယ်။စီကားတယ်လို့ပြောလို့ရပါတယ်ခင်ဗျ။အဓိကစီကားတဲ့နေရာမြို့တော်ခံမရဲ့ပြည်လန်းရဲ့ပြီးတော့ဒီမြမအီဗန့်ပေါ့နော်။အမီပီရှိမှလည်းမနက် ည်းအများစုကတော့ဝေဖန်မှုတွေရှိပါတယ်ခင်ဗျာဒါမဲ့ဒီလူကြီးပိုင်းတွေကတော့လေမနက်တွေပိတ်လိုက်တဲ့အတွက်ရံပွဲတွေနေသွားတယ်ဒီခိုင်ရန်ဖြစ်ပွားမှုတွေမရှိတော့လူတွေဆုံးမှုတွေနေသွားတယ်ဆိုပြီးတော့ဒီအကောင်ဘက်မှာမြင်တဲ့အနေအထားရှိပါတယ်ခင်ဗျာ
မဟာတကြံနောက်ဆုံးရဲ့မန္တလေးမြို့ကအခြေအနေကိုတော့အဲ့ဒီမှာရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်ကအခုလိုပြောပြပါတယ
်ဒီနေ့ကတကြံအတက်နေတော့ဒီမြမကြီးမမုံတိုင်းကလည်းဝင်မယ်ဆိုတဲ့အခါကျတော့အဲမန္တလေးမှာလည်းအခုကတော့တော်တော်လေးဟိုမိုးတွေအုပ်နေတာပေါ့လေမိုးတွေလည်းရွာတယ်ဒါပေမဲ့မန္တလေးကြံမှာကတော့ဒါနောက်ဆုံးနေလည်းဖြစ်တဲ့အခါကျတော့အဲစီစီကားကတော့ရှိတယ်ဒီလမ်းလျှောက်တကြံကျင်းပါတဲ့26လမ်းလျှောက်မှလည်းပဲအခုကတော့တော်တော်လေးစီစီကားကတော့ရှိနေတယ်ဆိုတော့ညနေဘက်မှာညဘက်မှာနည်းနည်းမှောင်စာကျိုးတဲ့အချိန်မှာမှတကြံပိတ်ပွဲကကျင်းပမှာဆိုတော့လောလောဆယ်မှာတော့ဒီတကြံပိတ်ပွဲကျင်းပတဲ့အခါမှာလာကြမဲ့စံချက်ကားရီတို့ဒါမျိုးမဒီငွေငန်းဖွဲ့တို့ဘာလို့ကတော့အခုကတော့လောလောဆယ်တော့မျိုးထဲမှာမျိုးပဲလှည့်ပြီးတော့ဖြောပြနေကြတော့မယ
်ဒီနေ့မန္တလေးမြို့မှာလမ်းလျှောက်တကြံဆိုပြီးလှုပ်လိုက်တာကြောင့်တကြံနဲ့ကင်းကွာနေသူတွေတောင်ပါဝင်ဆင်နွှဲတဲ့အခြေအနေဖြစ်လာတယ်လို့ကိုအောင်ကသုံးသပ်ပါတယ
်ဒီနေ့ကတော့မန္တလေးတကြံမှာတော့သူသူစကားလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့အရင်နှစ်ကတကြံပွန်ပွဲစပြီးတော့ဖွင့်ကြတဲ့ကဟိုညနေဘက်မှာဖွင့်တယ်။နန်းရင်းစစ်တက်ကသူကပြည်သားပွန်ပွဲလုပ်တယ်။ပြီးတော့မှဒီမန်လေးမြို့ရဲ့တကြံမနက်ကပွန်ပွဲထက်လုပ်တာ။ဆိုတော့ဒီနှစ်မှာတော့ဒီစပြီးဖွင့်ပွဲလုပ်တဲ့ဟာဟိုမနက်ပိုင်းမှာဆက်လုပ်တယ်။တခါဒီနှစ်မှာပဲချူးချူးခြားခြားလို့ပြောလို့ရတယ်ခုနလမ်းလျှောက်တကြံကတော့ဒါလူတွေပဲလမ်းလျှောက်ပြီးတော့တကြံပွဲဆင်နွှဲကြတာပေါ့ဗျာအဲ့လမ်းလျှောက်မှာလည်းစတူဒီတာချွေးတာတွေရှိတယ်တိုင်းလာအဖွဲ့ကြီးရဲ့မန်ဒက်ကြီးရှိတယ်ဆိုတော့အခုလိုမျိုးဒီလမ်းလျှောက်တကြံကျင်းပလိုက်တဲ့အတွက်တကြံပွဲနဲ့ဆက်ချင်းချင်းနေတဲ့လူတွေတော့မှဒီလမ်းလျှောက်တကြံပွဲကိုပါဝင်ပြီးတော့ဆင်နွှဲကြတယ်ဆိုတာမျိုးလည်းပြောကြတယ်ဗျာ
ဒီနေ့တကြံတွင်းမုံတိုင်းကြောင့်အပူတံကိုသိပ်မခံစားကြရပဲတချို့ဒေသတွေမှာမိုးရွာသွန်းပြီးလေပြင်းတိုက်ခတ်မှုတံခံရတာမို့အဆောက်အဦတွေပျက်စီးခဲ့ရပါတယ်ဒီနေ့တကြံကာလအတွင်းမူရတောက်စားပြီးစီကံမလိုက်နာတာတွေရင်တိုက်မှုနဲ့ရင်တိတ်မှုတွေကြောင့်တကြံအကျိုးအကျအကျက်၃ရက်အတွင်းတည်ဆုံးသူအနည်းဆုံး14ဦးနဲ့ဒဏ်ရာရသူ152ဦးရှိပြီးပြစ်မှုပေါင်း149ဦးဖြစ်ပွားခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ
တကြံတက်နေ့နောက်ဆုံးရအခြေအနေကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တောတာရှင်များရှင်မဟာတာတကြံနှစ်တကူအချိန်ခါတမရတကြံအတက်နေ့ညမှာ VO ရဲ့တောတာရှင်တွေအတွက်အတာတကြံတေးသချင်းလက်ဆောင်လေးတပုတ်လက်ဆောင်ပါခြင်းပါတယ်တေးတန်ရှင်တမ်းမြတ်ဆိုးရဲ့မြူမုံဝေကင်းဆိုတဲ့တကြံတေးသချင်းလေးကိုနားဆင်ရအောင်ပါရှင်
You won't wake in with a sense of doubt. You don't die young, yeah, 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 Don khaye is jang lang ke lou me thuru ke ke sa ja ba si Yu mong we ke we a sin sa da Pi ran dai yan pye nyin chan ang su Don khaye is jang lang ke lou me thuru ke ke sa ja ba si เสียงนี้มีอยู่ที่นูเราไปตันดาชูญญะสุติเลยด้วยมันอยู่ด้วยกุ้งเนี่ยนี้ด้วยยินเจด้วยมะนิกก็เป็นลองเนี่ยด่าด้วยอีเมี้ยๆมันไม่ได้ใส่ไปเสียงนี้มีอยู่ที่นูเราไปตันดาชูญญะสุติเลยด้วย มันอยู่ด้วยกุ้งเนี่ยดีด้วยยินดีด้วยมะนิกก็เป็นลองเนี่ยด่าด้วยอีเมี้ยๆมันไม่ได้ใส่ไปเต็นอย่างนี้ช่วยพามาเราไปด้วยอยู่ในนี้เสียงเมี้ยๆงาท่าได้มั้ยวินงามมากหลองแน่อยู่ดีบยาเวกว่าเป็นสินบาเมดี
တဲ့ချင်းလေးကိုနှစ်တိုက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်။VOA သောတာရှင်ဒီအားလုံးမင်္ဂလာနှစ်သက်မှာရှင်လန်းချမ်းမြေကြပါစေလို့VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကဒီကနေ့တနင်္ဂနွေနေ့မှာစိတ်ကမ်းမြို့စင်ပိုကနေဒုံးကျည်စမ်းသပ်ပြစ်လို့မှုမအောင်မမြင်ဖြစ်ခဲ့ပါတယ်။ တောင်ကိုရီးယားပူးရဲဆီဥစည်းချုပ်များဖွဲ့ကတော့ဒုံးကျည်စမ်းသပ်ပြစ်လို့မှုဆန်ရအသေးစိတ်အချက်လက်တွေထုတ်ပေါ်မပြောသလိုဘလို့ဒုံးကျည်အမျိုးအစားမျိုးစမ်းသပ်ခဲ့တယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အစိုးရရဲ့စစ်အင်အားပြတဲ့ပွဲလို့ကမ္ဘာတစ်လုံးအစိုးရတွေကရှုမြင်ကြတဲ့မြို့တော်ပျိုယန်ကကြီးကျယ်လာတဲ့စီးရီးပြအခမ်းအနားတ တူရကီနိုင်ငံသားတွေမဲပေးနေကြပါတယ်ဒီလူရုဆန္ဒခရီးဝဲကိုတူရကီနိုင်ငံသမိုင်း84နှစ်တာကာလအတွင်းအရေးအကြီးဆုံးမဲပေးရွေးချယ်မှုအဖြစ်သတ်မှတ်ပြောဆိုနေကြပါတယ်အမေရိကန်မျိုးသားလုံခြုံရေးအချံပေးမက်မက်စတာဟာတနင်္ဂနွေနေ့မှာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုရောက်ရှိသွားပြီးအာဖဂန်ကောင်ဆောင်နေတဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးပြောဆိုနေပါတယ်အမေရိကန်တပ်တွေရဲ့မြေပြင်အခြေအနေတွေကိုလည်းအကဲဖြတ်ဖို့ရှိပါတယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိပြီးတာလီဘန်သဘုံတွေကိုနှိမ်နှင်းရေးရှင်းမတိုးနောက်မဆုတ်သာဖြစ်နေတဲ့အခြေအနေကိုကြော်လွှားဖို့နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်ထောင်ကနန်းအနည်းငယ်ထပ်ပြီးဆစ်လွေရေးအမေရိကန်တပ်မှုတွေကတောင်းဆိုနေတာဖြစ်ပါတယ်ဘင်္ဂလားပင်လယ်အော်အတွင်းဖြစ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာရတာကရခိုင်ပြည်နယ်တန်တဲမြို့အနီးဖြတ်ကျော်ဝင်ရောက်မယ်လို့ခန့်မှန်းထားပြီးအနီးရောင်အဆင့်သတ်မှတ်ထားတဲ့အကြောင်းမြန်မာနိုင်ငံမိုးစလာဌာနကပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ရဲ့သောတာရှင်တွေအားလုံးကြည်ကြံအကျက်နဲ့ညနေကျမှရှင်လန်းချမ်းမြေ့ကြပါလိမ့်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.